ဆောညာဝိပဿနာတရားဟောတာတကယ်ချင်းချင်းလေးဟောချင်းချင်းလေးဟောလိုက်ရင်မလုံးရမယ်ဆိုတာဘုန်းကြီးတို့တရားနာပရိသတ်သဘောပေါက်သွားနိုင်တယ်ပေါ့ဝိပဿနာချင်းစဉ်ကအကျယ်ကြီးဆိုတဲ့အခါတို့ဘလို့ကျင့်ရမယ်လို့သဘောပေါက်ချင်းမှာပေါက်မယ်အချင်းလေးဒီသုတ္တမှာဟောထားတယ်အချင်းဆုံးဝိပဿနာတရားလေးဘလို့ဟောတော့ဆိုတတ္တမတိဟသာရိပုတ္တအေဝံသိခိတ္တပါကောင်းပြီဝိပဿနာတရားကျင့်တယ်ဆိုတာဒီလိုကျင့်ရမယ်ရသော်ဗျာနိဗ္ဗာန်ကိုလိုချင်တယ်အရတ္တဖို့ကိုရချင်တယ်အမြင့်ဆုံးအကျိုးတရားကိုရချင်တယ်ဆိုရင်ဒီလိုကျင့်တယ်ဆိုပြီးတော့ကျင့်ပုံကျင့်နည်းလေးကိုရသော်ဗျာသုံးခွန်းနဲ့ယန္တာဖြစ်သည့်ထိအောင်ဟောဝိပဿနာကျင့်ကျင့်တာကနှစ်မျိုးရသွားတဲ့အကျိုးကတစ်မျိုးအဲ့ဒီမှာကျင့်ပုံကျင့်နည်းဝိပဿနာရဲ့အာယုံနှစ်မျိုးကိုထုတ်ပြပြီးတော့ခေါ်တယ်။မြတ်စွာဘုရားခေါ်တဲ့စကားအချင်းလေးကိုအရင်မှတ်ရအောင်ပြီးတော့မှရှင်းပြ။မြတ်စွာဘုရားကဘယ်လိုခေါ်လိုက်တုံးဆိုရင်ဣမတ်သမိစသဝိညာဏကေကာယေအဟင်္ကာရမမင်္ကာရမာနာနုတ္တယာနဘဝိတန္တိသဝိညာဏကဆိုတဲ့အသိစိတ်ရှိတဲ့ဟောရိကာယအဲ့ဒီကာယမှာအဟံကာရငါလို့လူတွေကထင်မှတ်စေတဲ့ဒိဋ္ဌိမမံကာရငါဟာလို့ထင်မှတ်စေတတ်တဲ့တဏှာကိုယ့်ကိုယ်ထင်ကြီးတဲ့မာနဆိုတဲ့လူတွေရဲ့စိတ်စဉ်ထဲမှာဆွဲလန်းပြီးဆွဲကပ်ပြီးတော့ပါလာတဲ့မာနအဲ့ဒါတွေမရှိစေရဘူးအဲ့ဒါတွေကွာအောင်လုပ်ရမယ်ဒါနံပါတ်၁ကိုယ့်ရဲ့ကိုယ်ကာယမှာတဏ္ဍာဒိဋ္ဌိရဲ့တဏ္ဍာရဲ့မာနရဲ့ဒီတရားတွေမကတ်စေရဘူးဒီတရားတွေကိုဖယ်ရှားရမယ်ဒါကစကားတစ်ခုနောက်ဒုတိယစကားတစ်ခုကပါတော့ဆိုရင်ဘိဓာသသဗ္ဗနိမိတ်တေတုအဟင်္ကာရမမင်္ဂါရမာနာနုတ္တယာနဘဝိတန္တိအပြင်ကအာယုံမှန်သမျှအပေါ်မှာလည်းပဲငါဆိုတဲ့ဒိဋ္ဌိငါဟာဆိုတဲ့တဏှာမာနဆိုတဲ့အနုတ္တယာတွေမဖြစ်အောင်လုပ်ရမယ်ဒါကစကားတစ်ခုဒါဝိပဿနာချင်းစဉ်ကိုအချင်းလေးဘာကိုမှတ်ရမလဲဆိုတာအချင်းလေးပြလိုက်အဲ့လိုအချင်းလေးပြပြီးတဲ့အခါမှာအရတ္ဖူဆိုတဲ့အမြင့်ဆုံးအကျိုးရရှိလာပုံကိုပြောတဲ့အခါမှာအေးတမာတိအနေနဲ့လည်းပဲကိလေသာတွေကလုံးဝလွတ်သွားတဲ့စေတောဝိမု ക്തി လို့ခေါ်တဲ့အရတ္ဖူတမာတိပညာအနေနဲ့လည်းကိလေသာတွေကအလုံးလွတ်သွားတဲ့ပညာဝိမု ക്തി လို့ဆိုတဲ့နော်စေတောဝိမု ക്തിသမာဓိနဲ့ပညာဝိမု ക്തി ဆိုတဲ့ရတ္တဖို့ပညာအဲ့ဒါတွေနဲ့စေတောဝိမု ക്തി နဲ့ပညာဝိမု ക്തി လို့ဆောင်ခိုးတဲ့သမာဓိစိတ်ဤကိလေသာမှလွတ်မြောက်မှုအသိပညာဤကိလေသာမှလွတ်မြောက်မှုလို့ဆိုတဲ့ရတ္တဖို့ကိုမျက်မှောက်ပြုပြီးတော့နေနိုင်တဲ့အဆင့်ဖြစ်တဲ့အဲ့ဒါလို့နေနိုင်ပြီဆိုလို့ရှိရင်အဲ့ဒါလို့နေလိုက်ပြီဆိုရင်စိတ်ကလည်းကိလေသာတွေကလွတ်သွားတယ်ပညာလည်းကိလေသာတွေကလွတ်သွားပြီဆိုရင်အဟံကာရဆိုတဲ့ဒိဋ္ဌိမမံကာရဆိုတဲ့တဏှာမာနဆိုတဲ့အနုတ္တရာတွေဟာဘယ်တော့မှမဖြစ်တော့ဘူးလို့အမြင့်ဆုံးအကျိုးတစ်ခုကိုဖော်ပြတယ်အဲ့တော့အချင်းဆုံးဝိပဿနာကောင်းပြီဒီစကားထဲမှာဝိပဿနာတရားကိုအားထုတ်တော့မယ်ဆိုလို့ရှိရင်ဝိပဿနာရဲ့အာယုံကဘာလဲ။ဘာကိုရှုမှတ်ရမှာလဲဆိုတာကိုမြတ်စွာဘုရားရှင်းပြတယ်။မြမလူမျိုးတွေပြောကြတယ်မဟုတ်လား။တရားရှာကိုမှတွေ့မြတ်စွာဘုရားဟောတာလေ။ဣမတ်တမိစသဝိညာဏကေကာယေ။ကိုယ်ခန္ဓာကို။ကိုယ်ခန္ဓာဆိုတာတရားအထုတ်တဲ့ပုဂ္ဂိုလ်ယောဂီတွေအတိအသီးရဲ့ခန္ဓာ။ခန္ဓာလို့ဆိုလိုက်တဲ့ဖြင့်ကိုယ်ခန္ဓာလို့ဆိုလိုက်တဲ့ပြင်ဘာကိုဆိုလိုတာတော့ဆိုဥပါဒณะခန္ဓာ၅ပါးပဲရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ္ဇဉ်လို့ဆိုရက် ดีขนาดงาบาเอริขนาดงาบาปอมามะมังการะงาลุทิมัสสีราปุถุจังเลยอหังการะงาลุทิมัสสีราปุถุจังเลยมะมังการะงาหาลุทิมัสสีราปุถุจังเลยงาลุไหนเนสวนไหนเนลุสุเรทิมัสมุกะปุถุจังเลยเอริมีมีเยกูกายะสุเรขันธ์บ่มามาอยู่นี่เดอมีน3မျိုးကိုဖယ်ရှားပြစ်နိုင်အောင်ကြိုးစားပါလို့ဒီလိုဆိုလို့ကဲဘုန်းကြီးတို့တွေစဉ်းစားကြည့်ပေါ့လူတွေမှာအကြမ်းများအပြင်ပြောမယ်ဆိုရင်ရုပ်ဆိုတာမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်ကိုယ်ကာယရှိတယ်အဲ့ဒါတွေဟာဘုန်းကြီးတို့တွေရဲ့တဏ္ဍာမှာထင်ရှားတဲ့ရုပ်တွေပဲအဲ့ဒီထင်ရှားတဲ့ယုတ်တွေပေါ်မှာအမိပြုတ်ပြီးတော့အသိစိတ်ဆိုတာရှိတယ်။ခံစားချက်တွေရှိတယ်။ကြံတွေးမှုတွေရှိတယ်။အဲ့ဒါတွေကနန္တရားမှတ်သားမှုတွေရှိတယ်။အဲ့ဒါတွေကနန္တရားခန္ဓာကိုယ်မှာရှိနေတယ်။ရူပခန္ဓာ၊ဝေဒနာခန္ဓာ၊သင်္ညေခန္ဓာ၊သင်္ခါရခန္ဓာ၊ဝิญญาณခန္ဓာ။ဥပါဒံဆွဲလန်းရာဖြစ်တဲ့ခန္ဓာတွေလူအသီးသီးမှာတရားရှုပြီးဝိပဿနာရှုပြီးဆိုလို့ရှင်ဘယ်ကိုရှုရမှာလဲလို့ဆိုရင်ကိုယ်တဏ္ဍမှာရှိတဲ့ရုပ်ကိုပဲဖြစ်စေခံစားတဲ့ခံစားမှုကိုပဲဖြစ်စေအာယုံပေါ်မှာသိမှတ်မှုဆိုတဲ့တင်ညာကိုပဲဖြစ်စေစိတ်ဆော်မှုသို့မဟုတ်လိုချင်မှုတွေ့တာမှုမုန်းတိမှုစားတဲ့စေတသိက်အခြေအနေတွေလို့ခေါ်တဲ့သင်္ခါရတွေကိုပဲဖြစ်စေဝိညာဏလို့ခေါ်တဲ့အသိစိတ်ကိုပဲဖြစ်စေပြီးတဲ့တတိပ္ပံတရားနဲ့ပြောမယ်ဆိုရင်ကာယဝေဒနာစိတ်တဓမ္မလို့ခေါ်တယ်ဒီ၄မျိုးအသီးသီးသောယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့ခန္ဓာဒေပေါ်မှာလူတွေဟာငါလို့ပြောနေတာဘယ်သူကိုပြောလဲငါဟာလို့ပြောတာဘု து ကိုပြောနေတာလေငါလုံနိုင်တယ်ငါစွမ်းနိုင်တယ်လို့ဆိုတဲ့အကြီးချင်းပေါ်မှာတွေ့တာပြီးတော့ထင်မှတ်နေတာဘု து ကြောင့်ထွက်မှတ်နေတာလေဆိုတော့နတ္တလက္ခဏာတုံးမှာရှိတဲ့အတိုင်းပဲငါလို့ထင်မှတ်နေတာဟာအေသောမိအတ္တလို့ဆိုတဲ့အတိုင်းဒိဋ္ဌိရဲ့အတွေးမျှသာဖြစ်တယ်ပေါ့ဒိဋ္ဌိရဲ့အတွေးကြည့်လို့ရှင်အဟံကာရငါလို့ယူဆနေတာဟာဒိဋ္ဌိရဲ့အတွေးပဲဖြစ်တယ်မမံကာရငါဟာလို့ယူဆနေတာဟာတဏှာရဲ့အတွေးများတာဖြစ်တယ်တကယ်တော့သူ့အကြောင်းနဲ့သူ့ဟာသူတိုက်ဆိုင်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝများတာဖြစ်တယ်စဉ်းစားကြည့်လေမျက်လုံးလေးဟာငါလားသို့မဟုတ်ငါဟာလားလို့စဉ်းစားကြည့်လိုက်လို့ရှင်ဒီမျက်လုံးလေးဟာလူတိုင်းလူတိုင်းကတော့ထင်းနေတာပဲငါလို့လည်းထင်းတယ်ငါဟာလို့လည်းထင်းတယ်သို့တော့ကိုယ့်ကိုယ်ပြန်စဉ်းစားကြည့်ဒီမျက်လုံးလေးဟာကံတရားကိုအကြောင်းပြုပြီးတော့ဟောဒီမျက်စိအကြည်ကလေးစက္ကုပ္ပတာရုံလေးကိုရထားတာဖြစ်တယ်သို့တော့ကိုယ်ပိုင်လားမပိုင်လားစဉ်းစားကြည့်တဖြည်းဖြည်းအသက်ရွယ်ရလို့မှုန်းလာတာကိုယ်ပိုင်လို့မှုန်းတာလားမပိုင်လို့မှုန်းတာလားဆိုရင်မပိုင်လို့မှုန်တာပဲเนาะကိုပိုင်တဲ့အရာမဟုတ်ဘူးဆိုတာမတမ်းမထင်ရှားတယ်ဆိုင်ရဆိုင်ရအကြောင်းတရားတွေကြောင့်ဖြစ်ပေါ်နေတာမျှတာဖြစ်တယ်ငါလားဆိုငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးဆိုတာဝိပဿနာဉာဏ်နဲ့သေချာဆင်ခြင်သုံးသပ်ကြည့်နိုင်တဲ့အခါမှာအဖြေထုတ်လို့ရတယ်ယုတ်တရားမျှတာဖြစ်တယ်ငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးငါလုံနိုင်တယ်ဆိုတဲ့မာနဟာလည်းမျက်လုံးကိုအကြောင်းပြုပြီးတော့လူတွေမှာမာနတက်လာတယ်ထို့တူပဲနားကိုအကြောင်းပြုပြီးတော့ငါလို့ထင်မှတ်တာလဲငါဟာလို့ထင်မှတ်တာလဲမာနတွေတက်လာတယ်နှာခေါင်းကိုအကြောင်းပြုပြီးတော့ငါလို့ထင်မှတ်လာတယ်ငါဟာလို့ထင်မှတ်လာတယ်မာနတွေတက်လာလျှာကိုအကြောင်းပြုတော့ဒီတိုင်းပဲကိုယ်ကာယကိုအကြောင်းပြုလဲဒီတိုင်းပဲခန္ဓာငါးပါးကိုအကြောင်းပြုပြီးတော့လူတွေဟာခေါင်းမော့ရင်ကော့ပြီးတော့နေကြတာဖြစ်တယ်ပေါ့အဲ့ဒီလိုခေါင်းမော့ရင်ကော့နေရင်ကနေတဖြည်းဖြည်းအိုမင်းပြီးနောက်ဆုံး